မြန်မာနိုင်ငံတွင်းကပြည်ရင်းစစ်တွေကြောင့်ထွက်ပြေးခိုလုံလာတဲ့မြန်မာဒုက္ခသည်တွေကိုဆယ်စုနှစ်တွင်နဲ့ချီလက်ခံထားရှိခဲ့တဲ့ထိုင်းနိုင်ငံကဒီဒုက္ခသည်တွေကိုညည်ရင်ပြန်ပို့တော့မယ်လို့ကြေညာပြီးဒုက္ခသည်တကောင်စင်းကိုထိုင်းစစ်အစိုးရကစပြီးတော့ကောက်ယူနေပါတယ်။ပြုပြင်ပြောင်းလဲကစမြန်မာနိုင်ငံဟာဒုက္ခသည်တွေညည်ရင်ပြန်နိုင်လောက်တဲ့အခြေအနေမျိုးမရှိသေးဘူးဆိုတဲ့ဝေဖန်မှုတွေကြေကြေပြန့်ပြန့်ထွက်ပေါ်လာတဲ့အချိန်မှာထိုင်းစစ်အစိုးရကတော့အခုမြန်မာဒုက္ခသည်တကောင်စင်းကိုကောက်တာဟာတရားမဝင်အလုပ်သမားတွေအရေးထိထိရောက်ရောက်ကင်တွယ်ဖို့သာဖြစ်တယ်လို့ပြောဆိုလာပါတယ်။ထိုင်းနိုင်ငံတွင်းကမြန်မာဒုက္ခသည်စခန်းရဲ့အခြေအနေရရက်ကိုတော့ Writers သတင်းကိုအခြေခံပြီးတော့ပြောပြပေးပါရစေရှင်။ထိုင်းနိုင်ငံတွင်းကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့မဲလာဒုက္ခသည်စခန်းမှာတနင်္လာနေ့ကစပြီးမြန်မာဒုက္ခသည်တွေတကောင်စင်းပေးသွင်းနေကြပါတယ်။စခန်းတွင်နေထိုင်သူစီးရင်ကိုဇူလိုင်လကုန်မှအပြီးသက်ကောက်ခံသွားမှာဖြစ်တယ်လို့အာဏာပိုင်တို့ကပြောပါတယ်။မြန်မာဒုက္ခသည်ပေါင်း 4,300 ကျော်လို့နေထိုင်ပြီးနှစ်ပေါင်း 30 လောက်တက်တန်းရှိပြီဖြစ်တဲ့မဲလာဒုက္ခသည်စခန်းမှာပထမဆုံးအကြိမ်တကောင်စီးရင်ကောက်ယူမှုဖြစ်တယ်လို့ထိုင်းတပ်မတော်အမှတ်လေးချီလင်တက်ကတပ်မှုကြီးတာဆက်ငမ်ဇမ်နောင်ကပြောပါတယ်
။ဒါနဲ့การตำรวจครั้งเนี้ยก็จะเป็นการจัดระเบียบให้ชัดเจนว่า
ပြစ်ခတ်တီကြောင့်ထွက်ပြေးလာကြတဲ့အရေးအတွက်တိကျရအောင်ကျွန်တော်တို့အခုလှုပ်ဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့တရားမဝင်အလုပ်လုပ်ဖို့အတွက်ဒီကိုလာတဲ့သူတွေကိုတော့ရွှေပြောင်းအလုပ်သမားဆန်ရစနစ်နဲ့ခံတွဲရမှာဖြစ်ပါတယ်။ဒီလူတွေကတော့ဒုက္ခသည်ဖြစ်ခုံလုံဝင်ဆုံးရှုံးမှာဖြစ်ပါတယ်
။ပြီးခဲ့တဲ့ဇွန်လဆန်းပိုင်းမှာမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ထိုင်းအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးဖရာယွတ်ချန်အိုချာတို့ဒုက္ခသည်တွေအရေးဆွေးနွေးခဲ့ကြပြီးဒုက္ခသည်တွေညည်းပြန်ပို့ရေးသဘောတူညီမှုတစ်ခုရရှိခဲ့တာဖြစ်တယ်လို့ထိုင်းစစ်အစိုးရကကြေညာပြီးမှာတော့ဒီကိစ္စအပေါ်မှာဝေဖန်သံတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာခဲ့တာပါဒါကြောင့်မို့လဲဒုက္ခသည်တွေကိုပြန်ပို့ဖို့ရက်အထိအကျမတတ်မှတ်ရသေးသလိုမြန်မာနိုင်ငံတွင်းမှာလည်းဘေးကင်းလုံခြုံပြီးတိတ်ခါရှိရှိအခြေအနေရှိရမှာဖြစ်တယ်လို့ထိုင်းစစ်အစိုးရကထပ်ပြီးတော့ပြောဆိုခဲ့ပါတယ်နောက်ဒီလုပ်ငန်းစဉ်ကိုကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးယုံတို့လိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့တိုင်နိုင်ပင်ပင်လုပ်ပါမယ်လို့လဲထိုင်းနိုင်ငံသားကြီးဝန်ကြီးဌာနကကြေညာခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်ကဒုက္ခသည်စခန်းတွေမှာမြန်မာဒုက္ခသည်ပေါင်းခန့်မှန်းချီ3,000လောက်နေထိုင်နေကြတာပါ။တိုင်းရင်းသားဒေသတွေမှာနှိပ်စက်ညှဉ်းပန်းမှုတွေပြည်ရင်းစစ်တွေနဲ့ဆင်းရဲမွဲတေမှုတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေဟာထိုင်းနိုင်ငံတွင်းမှာတရားဝင်အလုပ်လုပ်ကင်ခွင့်လည်းမရှိပါဘူး။ထားဆောင်ရမ်းခရိုင်ရဲ့အမြဲတမ်းအတွင်းဝင်ပရီတာဖွန်ထရာကူချိုင်ကတော့ဒုက္ခသည်တွေနဲ့တရားမဝင်အလုပ်သမားတွေရောထွေးမသွားအောင်ဆောင်ရွက်ရတာလို့ပြောပါတယ
်။မาตรการนะครับผมก็ได้ชี้แจงแล้วก็ประกาศเป็นเสียงตามสายทั้งภาษาพม่าภาษากะเหรี่ยง
ဒီလုပ်ငန်းစဉ်ကိုတိတိကျကျတင်းတင်းကျပ်ကျပ်လုပ်နေတယ်ဆိုတာကိုမြန်မာလိုရောကရင်လိုပါကြေညာထားပါတယ်။ဒုက္ခသည်တွေအနေနဲ့စခန်းထဲမှာမရှိဘူးဆိုရင်သူတို့ကိုတရားမဝင်ရွှေပြောင်းအလုပ်သမားတွေလို့သတ်မှတ်လိုက်မှာဖြစ်ပါတယ်။သူတို့ကိုတရားဥပဒေအရရဲလက်ကိုလွှဲအပ်မှာဖြစ်ပြီးဒီလူတွေကိုထာနေပြန်ပို့မှာဖြစ်ပါတယ်
။ထိုင်းအာဏာပိုင်တွေကတရားမဝင်အလုပ်သမားတွေကိုနှိမ်နင်းဖို့ရည်ရွယ်ပြီးစည်းရင်းကောက်ယူနေတာလို့ဆိုပေမဲ့ဒုက္ခသည်အများစုကတော့ထာနေပြန်ပို့ဖို့အစပြုစီစဉ်နေတာဆိုပြီးတော့စိုးရိမ်နေကြပါတယ်။မဲလာဒုက္ခသည်စခန်းရဲ့ရွာတကြီးကတော့အခုလိုပြောပါတယ
်။တရင်ရကအမျိုးမျိုးထွက်ရတယ်။လူလူတွေရောဒူးဒူးရောမှာပေါ့။တရင်ကမျိုးထွက်ရတာပေါ့။သူကြတာဒီစေကောက်ပြီးမတော်ကျွန်တော်ပို့မလားသူတို့လူလူရဆွေးနေတာပေါ့
ထိုင်းနဲ့မြန်မာနှစ်နိုင်ငံစလုံးမှာအခြေအနေတွေလုံးဝပြေးလဲမှုမရှိသေးတဲ့အခုလိုအချိန်မှာဒုက္ခသည်တွေကိုနည်းရင်ပြန်ပို့မယ်ဆိုရင်ဗျမ်းပရာအခြေအနေတရက်ကိုဖန်တီးလိုက်သလိုဖြစ်သွားနိုင်တယ်ဆိုပြီးလဲအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကပြောဆိုကြပါတယ်ရှင်